Japan နဲ့ Russia က ကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ပထမဦးဆုံးအကြိမ်ပူးပေါင်းဆောင်ရွက်ရေးစည်းဝေးကိုစနေနေ့ကကျင်းပခဲ့ပြီးတော့ဒီစည်းဝေးအတွင်းတရုတ်နိုင်ငံရဲ့ဒေတာရင်းအော့စွာလွှမ်းမိုးမှုတိုးလာနေတဲ့အပေါ်သတိထားစောင့်ကြည့်သွားဖို့အတွက်အာရှပစိဖိတ်ဒေတာမှာလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့သဘောတူညီခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးသွားပြီမဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကြောင့်ဂျပန်နဲ့ရုရှားနိုင်ငံကြားငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသလိုဒီအမေရိကန်ရဲ့ဒုံကာကွယ်ရေးအစီအစဉ်မှာဂျပန်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးရုရှားဘက်ကစိုးရိမ်မှုတွေရှိနေပေမဲ့လို့နှစ်နိုင်ငံကြားမှာလေးလေးနက်နက်ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေတာပါ။ဂျပန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေကတော့ဒီကနေ့ကျင်းပခဲ့တဲ့အစည်းအဝေးဟာနှစ်နိုင်ငံကြားယုံကြည်မှုတည်ဆောက်ရေးအတွက်အထောက်အကူဖြစ်စေခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ဒါပြင်ဒီအစည်းအဝေးအတွင်းဒေတာရင်းအကြမ်းဖက်မှုနဲ့ဒီပင်လယ်ဓားမြပြဿနာတိုက်ခိုက်ချေမှုန်းရေးဒေတာရင်းလုံခြုံရေးကိုတိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့အတွက်နှစ်နိုင်ငံရေးတက်ချင်းစီရေးလက်ချက်မှုတွေလှုပ်ဆောင်သွားဖို့သဘောတူညီခဲ့ကြပါတယ်။